ထိုင်းကပြန်လာတဲ့မြန်မာနိုင်ငံသားတွေထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာကနေခရီးစက်မရပဲဒုက္ခရောက်နေတဲ့အခြေအနေကိုပြောပြပါမယ်ကိုဗစ် -19 ဗိုင်းရပること့စ်ကတာစီကာကိုရေးသွာလာမှုပိတ်ပင်ကန့်သတ်ထားချိန်ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာမှာထိုင်းပြန်မြန်မာရွှေ့ပြောင်းလုံသမားတရားကျော်ဟာနေရပြန်မရပဲစောင့်တင်နေပါတယ်အဲ့ဒီလူသမားတွေဟာရာဘာဂျန်ထဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့ဖျားသုံးစုမျိုးကယ်ဆယ်ရေးတာဝန်ခံဥအောင်စိုးကပြောပါတယ
်အခုကကျွန်တော်တို့တက်ဖွဲ့ကြီးတွေမှာဒီလိုပြန်တိတ်မိတယ်အရာနဲ့နှစ်ယောက်တည်းကျွန်တော်တမလို့တွေ့တယ်ဒီလိုပြောမှအိမ်ကလည်းမကြည့်ဘူးသူတို့နေတဲ့နေရာမှာလေဖြစ်တယ်လို့သွားအိမ်နေကြတယ်အဲ့လိုပြောတော့ကျွန်တော်ကြားကြည့်အိမ်နေကြတယ်ကျွန်မကြီးရလည်းမကောင်းဘူးဒီလိုသူကဗိုင်းရပ်စ်ပွားလာတာကြာတယ်ဒီရောဒုက္ခရော
ဒီပြည်တော်ပြန်နေဟာတရားမဝင်လမ်းကနေဝင်ရောက်လာပြီးလမ်းပိတ်ထားတာကြောင့်ခီးစက်မရဖြစ်နေတာပါဒီလမ်းကြောင်းပြန်ဖွင့်ဖို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကြိုးပမ်းနေတယ်လို့ဦးအောင်စိုးကဆက်ပြောပါတယ
်ဦးကတက်ကဖိတ်တယ်ဒီပြည်တော်ပြန်ဖိတ်တယ်မဟုတ်ညပြည်နယ်စုကတော့မဖိတ်တော့ဘူးပြည်နယ်စုကတော့အုပ်ပန်းခွင့်လာပြီဒီမှာစီးပြည်သူ့ကိုယ်စားလှယ်ကစိုးစားပေါ့ရတယ်ဖွင့်ဖို့တပြည်ပြည်နယ်စုရောက်တင်ပြနေတယ်ပြည်ခွင့်လာလည်းမသိဘူး
သူတို့နေရပြန်နိုင်ရေးအတွက်ဖျားသုံးစုမျိုးကအာဏာပိုင်တွေနဲ့ညှိနှိုင်းအကြောင်းကြားထားစေလို့နေမြေခံမွန်ပြည်ထောင်စုတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ် -19 ရောဂါကူးစက်ပြန့်နှံ့နေတဲ့ကာလမှာအခုလိုပြည်တော်ပြန်နေစုဝေးရောက်ရှိနေတဲ့ပေါ်ဒေသခံတွေကစိုးရိမ်နေကြတာကိုကျန်သောဒေသခံသူကမွန်ပါတာနဲ့ခုလိုပြောပါတယ်
။ဟာလာယောနီကကမ်းဗဲပေါ်လကွမ်းတက်ငါပေါ်မတ်လာရန်ဟောကော
ယောဂဖြန့်တယ်လို့ဖြစ်နေတယ်ကျမတို့လည်းအပြစ်မထွက်ရဲတကားတွေပိတ်ထားတယ်ကလေးငယ်တွေလည်းရှိတယ်ဆိုတော့အိမ်မှာကိုယ်ပုံစံနဲ့ကိုယ်ကာကွယ်နေရတယ
်ဖျားသုံးစုမျိုးကတောက်တာပညာအောင်မိုးကလည်းဒီလူတွေကျမဗိုင်းရကာကွယ်ရေးစနစ်တကျရှိမနေတာကြောင့်စိုးရိမ်နေရတယ်လို့ပြောပါတယ
်အဲ့လိုအောက်စုလိုက်ပါလေအာကောင်းတင်နေတယ်တယောက်နဲ့တယောက်နေထိုင်တာအကွာဝေးဆက်ဆံရေးနောက်ပြီးတော့ဒီယောဂါကိုကာကွယ်ဖို့အတွက်နော်ဘလို့နေရမယ်ဘလို့ကြည့်ကြရမယ်ဆိုတဲ့ဥစ္စာကိုပညာပေးမှုကလည်းအားနည်းတယ်ထိတ်ကမှုလည်းမရှိဘူးဆိုတော့ဒီပိုးရှိတဲ့လူတယောက်ယောက်ပါလာအောက်စုလုံးမှာအန္တရာယ်ရှိတယ်ဒါတော့ကျွန်တော်တို့ရှင်းရင်ရတာပဲ
ထိုင်းနိုင်ငံထဲမှာလူပေါင်း 2,300 ကျော်ကိုဗစ် -19 ရောဂါကူးစက်ခံထားရပြီးသေဆုံးသူ35ယောက်ခန့်မှနေရှိသွားပါပြီကူးစက်ခံထားရတဲ့သူတွေထဲမှာမြန်မာနိုင်ငံသားရှေ့ပြောင်းလူသမားတွေလည်းပါဝင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်